အမေရိကန်တရားရုံးချုပ်တရားသူကြီးတဦးဖြစ်ခံထားဖို့သမ္မတဒေါ်နယ်ထရန့်အမည်တင်သွင်းထားသူဘရက်ကေဗနော့ကလိမ်မဲဆိုင်ရာမတော်မတရားလုပ်တာခံခဲ့ရတယ်လို့ဆွဆဲထားသူအမျိုးသမီးကရှေ့သတင်းပတ်ကြရင်အထက်လူတော်တရားရေးကော်မတီရှေ့မှာထွက်ဆိုဖို့သဘောတူလိုက်ပြီးလို့သတင်းတွေမှာပြောနေကြပါတယ်။ဆွဆဲထားသူအမျိုးသမီးခရစ်စတင်ဘလစီဖို့ကကော်မတီရှေ့ထွက်ဆိုဖို့ဖိတ်ကြားချက်ကိုလက်ခံလိုက်ပြီးလို့ပြောထားတဲ့အီးမေးလ်ကောင်ကိုဖို့ရဲ့ရှေ့နေတွေကပို့လိုက်တာပါ။အီးမေးလ်ကောင်နေတဲ့အချိန်ပေးပို့ထားတဲ့ဖိတ်ကြားချက်ထဲမှာဖော်ပြထားတာအများကြီးဟာသူ့ရဲ့ဆွဆဲချက်တွေအပေါ်ညတာပြီးပြန်မလိုက်တဲ့စုံစမ်းစစ်မှုလုပ်မယ်လို့ကော်မတီကကတိပေးထားတာနဲ့လုံးဝကန့်ညီမှုမရှိသလိုသတင်းပေါက်ကြားမှုနဲ့လုပ်ငန်းရှင်ကိုထိခိုက်စေတဲ့အနိုင်အထက်လုံးမှုတွေအပေါ်မိမိတို့စိတ်ပြေရောက်ရင်လည်းအသေးစိတ်တွေအပေါ်သဘောတူနိုင်ကြမယ်လို့မိမိတို့မျှော်လင့်ထားပါကြောင်းရှင်းနေပြီပြန်ပို့တဲ့အီးမေးလ်ထဲမှာဖော်ပြထားပါတယ်။ထွက်ဆိုပွဲလုံးဝအခမ်းအနားကိုသတင်းမီဒီယာတွေဝင်ရောက်ခွင့်ကန့်သတ်ဖို့နဲ့အဲ့ဒီအချိန်မှာမစ္စတာကေဗနော့ရှိမနေဘူးအစောပိုင်းမှာဖို့နဲ့သူ့ရဲ့ရှင်းနေပြီကတောင်းဆိုထားတာပါ။ထွက်ဆိုပွဲကိစ္စအကြောင်းပြန်ပို့အတွက်အထက်လူတော်ကော်မတီကတောက်ကြည်ည10နာရီကိုနောက်ဆုံးတက်မှတ်ပေးခဲ့ပါတယ်။ဒါပေမဲ့တောက်ကြည်ည10နာရီမထိုးခင်မိနစ်ပိုင်းလိုပါမယ်။နောက်ထပ်တစ်ရက်တိုးပေးဖို့ Ford ရဲ့ရှင်းနေတွေကပန်ကြားခဲ့တာဖြစ်ပါတယ်။